1954ခုနှစ်မှာကျင်းပတဲ့ကိုးနှစ်မြောက်တက်မတော်နေ့ကနေ1968ခုနှစ်22နှစ်မြောက်တက်မတော်နေ့ထိ14ချိန်တိုင်တိုင်တက်မတော်နေ့အခမ်းအနားကိုညနေပိုင်းညပိုင်းမှာကျင်းပခဲ့တယ်လို့မျိုးအပြင်ရာသီဥတုအပူချိန်ကြောင့်အခုအခါ89နှစ်မြောက်တက်မတော်နေ့စီးပြပွဲကို March 28ရက်နေ့ညနေပိုင်းကနေစပြီးတော့ကျင်းပမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေဘက်ကမေးမြန်းတာကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ဖြေကြားပါတယ်။ညဘက်စီးပြအခမ်းအနားနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောဆိုပါတယ်
။ညပိုင်းမှာစီးပြအခမ်းအနားကျင်းပကြရင်နော်။ဒီရင်ရဟရင်များတဲ့ညဘက်စွမ်းရည်ပြအလေးပြုပြန်တမ်းမှုကိုထူးခြားစွာတွေ့မြင်မှာဖြစ်ကြောင်းပြောလိုပါတယ်
။ဒါပေမဲ့ဘလူးပြန်တမ်းမှုတွေပါဝင်မယ်ဘလူးထူးထူးခြားခြားပြတာမယ်ဆိုတာတိတိကျကျပြောဆိုတာမရှိပါဘူး။စစ်ကောင်စီဘက်ကထူးထူးခြားခြားပြင်ထားတယ်ဆိုရယ်တက်မရိုနေအပေါ်မှာဘသူတွေကဘလူးမျိုးရှုမြင်ကြပါသလဲ။လက်တလောစစ်ကောင်စီရဲ့တိုက်ပွဲတွေပြင်းထန်နေတဲ့ကချင်လွတ်လပ်ရေးတပ် KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့မနေ့ပြန်စစ်ကောင်စီကျင်းပမယ်တက်မရိုနေအပေါ်အခုလိုမှတ်ချက်ပြုပါတယ်။
ကျွန်တော်တို့ကေအိုအအထူးအဒီတပေါ်ထားထုတ်ပြန်တာမရှိဘူးသုံးသပ်တာလည်းမရှိဘူးเนาะအဲဒါပေမဲ့ဟိုအလုံးချပြရတဲ့အတိုင်းမျိုးလိုက်ကတော့ထူးခြားတာကတော့စီရပြခန္ဓာတွေရောညနေဘိုင်ဆက်တက်တယ်ဆိုတော့အဲတတိယအလုံးချတဲ့ဘက်ဖြစ်ပါလေ9နာရီလောက်ကနေစပြီးမှစီရပြခန္ဓာအခန်းတွေလုပ်လို့ရှားရတယ်မလုပ်မဖြစ်လို့လုပ်တဲ့တပေါ်တော့ပဲအဲတင်ပါတယ်အဲကြည့်ကြည့်ကြည့်ပေါ့နော်မြေကပ်ကိုသွားတင်တယ်ဘယ်နည်းအဲဒီလိုဒီလိုဒီအနေထားနဲ့ညနေပိုင်းလုပ်တဲ့ပုံမျိုးတော့ရှိပါတယ်အဲမလို့လဲသူ့အတွက်တော့တိခါလဲကြက်သွားမှာပေါ့အဲ့ဒါကြောင့်အဲကျူးစားပြမအလုပ်တော့အဲလုပ်တဲ့ပုံမျိုးတော့ရှိပါတယ်ဟာကျွန်တော်အမြင်ပါတာနော်အဲစီရကြဘာမှညနေပိုင်းပဲလုပ်မယ်ဆိုတာတော့တော်တော်လေးအပြောင်းလဲတော့ရှိတာပေါ့သူကြီးသူရှားတကူတော့ဖြစ်တာပေါ့ကွာဟုတ်တယ်
စီလီလာတုံးသက်သူတူကတော့ဟိုးအရင်တတိုင်းပြည်လုံးဖက်စစ်ကိုတော်လှန်ခဲ့တဲ့တမိုင်းမှတ်တိုင်တစ်ခုဖြစ်တဲ့တော်လှန်ရင်းနေဟာတမိုင်းမှာအဖျောက်ခံလိုက်ရတဲ့အခြေအနေဖြစ်နေတယ်လို့တုံးသက်ပါတယ်
။မလာ28ရက်နေ့နေ့ဖက်စစ်တော်လှန်ရေးဆိုပြီးတော့ဖက်စစ်တော်လှန်ရေးနေ့ဆိုပြီးတော့တက်မှတ်ပြီးကျင်းပတယ်။ဆိုတော့တောက်ချက်ကျင်းပလာတာပါ။တော်လှန်ရေးကောင်စီတက်တဲ့မဆလာစလက်ခဲ့တယ်။တော်လှန်ရေးနေ့တက်မလို့နေ့တွဲပြီးတော့ပေါ်ခဲ့တယ်ဖက်စစ်ကျင်းပါတယ်။နောက်ပိုင်းကျတော့တော်လှန်ရေးနေ့ဆိုသူလိုက်တက်ကလေးတို့ဖြစ်ခဲ့တယ်ဒီတိုက်ပြတ်တမတ်တော်လိုင်းနေပို့နော်ပက်စစ်တော်လိုင်းနေပို့ပက်စစ်ကိုတော်လိုင်းနေတယ်နော်တတ်မလို့အပါဝင်တတ်မလို့ဆိုတာကတကယ်တတ်မလို့ပြီးသားတယ်တတ်မလို့နော်ပြီးသူလူလူကိုကိုကာဝဲတယ်တတ်မလို့တရအနေနဲ့တော်လိုင်းကိုတူတူဆင်နွှဲခဲ့တယ်တော်လိုင်းကပေါက်ပါလာတယ်ဆိုတာတတ်မလို့တရအနေနဲ့အနှစ်သာရရှိရှိကျင်းပါအမှန်ကတော့ဒါပေမဲ့အဲ့ဒီအချိန်နဲ့ချိန်ရင်တော့
အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီကျင်းပတဲ့တက်မတော်နေ့ကိုအတိအမှတ်ပြုစရာမရှိဘူးလို့စီးတာဝန်ခံဥမမောင်ဆွေကပြောဆိုပါတယ
်ခေဆက်ဆက်ဆက်ရနာရှင်တွေကတော်လိုင်းရင်းတွေကိုဟိုတက်မတော်နေ့ဆိုပြီးတော့သူတို့ရဲ့ယာတုစီစဉ်တီမြဲဖို့အတွက်ကိုဒါအသုံးချခဲ့ကြတာရှိပါတယ်ဆိုတော့ဒီနေ့ဒီအချိန်မှာလည်းဆက်ခါဆာအနေနဲ့အလုပ်ပါပဲအသုံးချနေတာရှိပါတယ်ဒါပေမဲ့ပြည်သူလူထုအနေနဲ့လည်းလုံးဝထောက်ခံခြင်းမရှိတော့တဲ့အတွက်ပြည်သူလူထုကလည်းသူတို့ကျင်းပနေတဲ့ပွဲတွေကိုအသိမမပြုပါဘူးကျွန်တော်တို့ကလည်းသူတို့ကျင်းပနေပါတယ်ဆိုတော့တက်မတော်နေ့ကိုလုံးဝအသိမမပြုပါဘူးပြ
1945ခုနှစ် March လ28ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းဦးစီးတဲ့တက်မတော်အပြင်လူထုတရက်လုံးကဖက်စစ်ဂျပန်ကိုတော်လှန်ခဲ့တာကြောင့်တော်လိုင်းဤဖြစ်တတ်မှတ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုစတင်အသက်သွင်းပေးခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်တိုင်းပြည်ကိုစတင်အာဏာသိမ်းပြီး1962ခုနှစ်နောက်ပိုင်းမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်မှာအများပြည်သူနဲ့သက်ဆိုင်တဲ့တော်လိုင်းဤကိုတက်မရိုနေဖြစ်ပြောင်းလဲခေါ်ဆိုကျင်းပခဲ့ပါတယ်။အထူးသဖြင့်2021ခုနှစ် February 10ရက်နေ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့စီရေးအရှင်အတင်းမာဆုံးအချိန်မှာပဲတက်မတော်နေ့ကိုအခုလိုတမှုထူးကြပြီးကျင်းပတာလေးဖြစ်ပါရဲ့ရှင်။